သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကျောင်းဝစ်စုံနေနဲ့တန်းစီချထားတဲ့ကလေးငယ်တွေရဲ့အသက်မဲ့ခန္ဓာကိုယ်တွေဘေးကမိခင်တယောက်ရဲ့ငိုကြွေးသမားလွန်ခဲ့တဲ့3ရက်ကျော်ကစကိုင်းတိုင်းဒီပဲရင်မြို့နယ်ထဲမှာရှိတဲ့အိုးတိန်တွင်ကျေးရွာစာတင်ကျောင်းကိုစစ်ကောင်စီကလေးကျောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်စာတင်ကျားနေတဲ့ကလေးငယ်22ဦးနဲ့ဆရာမ2ဦးသေဆုံးခဲ့ရပါတယ်ဒီလေကျောင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရသူ102ဦးအထိရှိတယ်လို့လည်းသိရပါတယ်။တော်လန်ရေးတပ်ဖွဲ့ဝင်တွေထိ ंछ ုပ်ထားတဲ့နေမည်ဖြစ်ပေမဲ့တိုက်ပွဲဖြစ်ပွားတာမရှိတဲ့လူသေနေရွာတွေအားဖြစ်တာအပြင်လေကျောင်းကနေအနေပြန်နာမျိုးတွေကြုံရလေရှိတာကြောင့်အဲ့ဒီနေကကလေးတွေအပါအဝင်ဆရာမတွေဟာဘုန်းကိုကျင်တဲ့ကိုမပြေမီခဲ့ကြပါဘူး။တေဆုံးတရားရကလေးငယ်တွေဟာအသက်5နှစ်ကနေ18နှစ်ကြားအရွယ်တွေဖြစ်ပြီး grade 2နဲ့ grade 3အရွယ်ကလေးငယ်တွေအများဆုံးတေဆုံးခဲ့ရတယ်လို့ဒီပဲရင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့စီရင်ရာသိရပါတယ်။ပုံကျဲတိုက်ခိုက်မှုကြောင့်ပြင်းထန်တရားရထားတဲ့ကလေးငယ်တွေပါဝင်နေတာကြောင့်မိဘတွေဟာသတင်းတွေဆောင်ရင်တုန်လှုပ်နေကြဆဲပဲလို့မြေပြင်မှာကူညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ CDM ကတိကဒေါ်ရည်အောင်ကပြောပါတယ်။
မတော်တော့တရွာလုံးမိခိုးတိတ်ခဲတဲ့အလူရှိလို့မိခိုးတိတ်လောက်တာမဟုတ်ဘူးတဲ့ဘာမှကိုလှုပ်ရှင်ကင်နေတိတ်မရှိတော့လို့တတိုင်းကိုဘုတ်ထိုင်ထိုင်နေတာတဲ့အစားတော့လည်းမစားချင်ဘူးမုံလေးတောင်မှမနေပေါ့နော်တက်ကြီးပိုင်းလိုချော့ပြီးကျွေးရတယ်ဆိုတော့သူတို့ရဲ့ခံစားချက်ကတော့ထုံပေပေဖြစ်ပြီးတော့ကိုဘာမှကိုဟိုတုံ့ပြန်နိုင်နေပေါ့နော်အဲ့လိုမျိုးစက်ကအနေထားမျိုးကိုမရှိတာရှင်ရဲ့လေဆုံးကပ်ဖို့အတွက်တမားတဲ့ဆရာတော်ကြီးကအချိန်ရလို့ဘလို့စီစဉ်ရမလဲအခက်ခဲဖြစ်နေတယ်ဆိုတော့သူတို့ကပြောတယ်ဗျာတော်လိုင်းရဲ့ဘက်ကကြောင်းပါညာဆိုတော့သူတို့လှည့်ထူထားတဲ့အလံကြည့်လေအရင်တော့ကလေးကရှိနေတဲ့အလံအဟောင်းကိုပဲတုံးပြီးတော့လှည့်ထူထားပြီးအေးအေးဆေးဆေးလေးစာသင်နေတာကျွန်မကကလေးတွေကိုအမုန်းလေးရတယ်အညှိုးတွေအာဃာတတွေတင်မပေးဘူးကလေးတွေကိုလွတ်လွတ်လပ်လပ်ပေါ့ပေါ့ပါပါနဲ့လူပိသားစီချင်တာဒါပေမဲ့အဲ့ဒီအညှိုးအမုန်းတွေအညှိုးတွေအတေးတွေကိုစစ်ကောင်စီတွေရပဲနှလုံးသားတွေရောအုံနောက်တွေရောချက်ပြင်းပေးခဲ့တာရှင
်ဘုံတန်ကြောင့်ထိခိုက်ဒဏ်ရာရထားတဲ့ကလေးတွေကိုကြည်ပဲရင်အနီးတစ်ဝိုက်မှာရှိတဲ့တော်လည်ရေးအစုဖွဲ့တွေကစေကုသပေးတာတွေလှူဆောင်ပေးနေပေမဲ့လိုအပ်ချက်တွေများစွာရှိနေပါတယ်လမ်းဘတ်ဆက်တရေးပိတ်ဆို့မှုကြောင့်စေဝါတွေအချိန်မီရဖို့ခက်ခဲနေသလိုငွေကြေးလိုအပ်ချက်ကြောင့်လည်းလုံလုံလောက်လောက်ဝယ်ယူဖို့ကန့်သတ်ချက်တွေရှိနေတာပါမနေ့ကအတီထပ်မံတည်ဆုံသူတွေရှိနေပြီးလက်တလောမှာတော့ထိခိုက်ဒဏ်ရာရသူတွေရဲ့ရုပ်ပိုင်းဆိုင်ရာကုသကုသပေးနိုင်ကြပါသေးတယ်အခြေအနေတည်ငြိမ်သွားရင်တော့ပူလောင်တော့ကရောက်နေရတဲ့ကျန်းရစ်သူမိသားစုဝင်တွေကိုစိတ်ပိုင်းဆိုင်ရာကုသမှုတွေလှူဆောင်ဖို့စီစဉ်နေတယ်လို့လည်းသိရပါတယ်။လက်ရှိစေကုသမှုအခြေအနေနဲ့ပတ်သက်ပြီးဒီပဲရင်ကောက်ွက်ရေးအဖွဲ့တည်ရင်မူက
စတဲ့အတဲမှာမပြင်းထန်တဲ့ကလေးတွေလည်းအများကြီးရှိပါသေးတယ်။အဲတတော်များပါသေးတယ်။စေကုသမှုတော့မနိုင်လောက်အောင်အထိလုပ်နေရတယ်လို့တော့ပြောရမလို့ပါပဲ။ပြီးတော့ပြင်းထန်တဲ့ညာကိုကုသနိုင်တဲ့နေရာဆိုပါလေဘယ်နဲ့ဆက်စားမရှိဘူးဗျာပထမတစ်ခုကဗျာကျွန်တော်ဒီဘက်မှာစေဝါကုသရတယ်ဆိုတဲ့ကိစ္စကလှုပ်ဝက်ကုသရပါဗျာအဲ့တော့ဆက်ဆက်ရခက်ခဲပါတယ်အဲ့ဒါပေါ့ဒါကိုလည်းကျွန်တော်လှုပ်ဝက်ပြီးကုရတဲ့နေရာတွေမှာပို့ရတာဒီနေရာတွေလည်းဥတီတိုက်ခိုက်ခြင်းခံနေရတဲ့အနေအထားမျိုးဖြစ်တယ်ဗျာ
စစ်ကောင်စီဟာအိုးကျိန်တွင်စတင်ကြအပါဝင်အင်းကျော်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမိုင်းငော့မြို့ကြလုံကြီးရွာတွေမှာရှိတဲ့စတင်ကြောင်းဝင်ကျင်တွေကိုပါအခုရက်ပိုင်းမှာပြစ်မှတ်ချပုံကျဲတိုက်ခိုက်ခဲ့တာပါပြီးခဲ့တဲ့2023ဇန်နဝါရီကနေအခုမေလ12ရက်အထိနှစ်နှစ်ခွဲအတွင်းလေကျောင်းကနေအပြစ်မဲ့ပြည်သူတွေကိုအကြိမ်ရေ2600တိုက်ခိုက်ခဲ့ပါတယ်အဲ့ဒီဖြစ်စဉ်တွေအတင်းစာတင်ကြောင်းပေါင်း240ပျက်စီးခဲ့ရတယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရလူ့ခွင့်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ဒီလိုပြစ်မှတ်ထားတိုက်ခိုက်မှုတွေကြောင့်ပဲကြော်လန်ရေးတပ်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့နေမြေတွေကကလေးငယ်တွေဟာကျောက်ပွင့်အရာတွေနဲ့စာတင်ကြလို့မရတဲ့အခြေအနေပါ။စစ်ကောင်စီတပ်တွေစစ်ကြောင်းထိုးတဲ့အခြေအနေ၊လေကျောင်းကနေပုံကျဲတိုက်ခိုက်တဲ့အခြေအနေနဲ့ရှားဒီပေါ်တီးနှံစိုက်ပျိုးတဲ့အခြေအနေကိုတွက်ဆပြီးအဲ့ဒီဒေတာရဲ့ဂျာကာလာပညာသင်ကြားရေးပုတ်အဖွဲ့ဆုံးဖြတ်ချက်နဲ့စာတင်ကာလကိုသတ်မှတ်လေ့ရှိကြပါတယ် ဒါပေမဲ့ပုံကျဲတိုက်ခိုက်ပြီးချိန်မှာတော့ကြောက်ဖွင့်ရသည်မဟုတ်ဘူးဆိုတဲ့အချက်ကိုအငင်းပွားဝေရထုတ်ဖော်ပြောဆိုနေကြတာတွေ့ရပါတယ်ဒါအပြင်အိုးကျိန်တွင်ဖြစ်စဉ်ဟာဘုံကျက်တိုက်ခတ်မှုမဟုတ်ကြောင်းစစ်ကောင်စီကညှင်းဆိုခဲ့ပြီးဟွာရပြတ် channel တွေမှာတော့တော်လန်ရေးတပ်ဖွဲ့ဝင်တွေလက်လုံမိုင်းပြုလုပ်တာကြောင့်ပောက်ကွဲတာဖြစ်တယ်ဆိုတဲ့သတင်းဖြန့်ဝေမှုတွေလည်းရှိနေပါတယ်။ဒါပေမဲ့မြေပြင်မှာတော့အဲ့ဒီတရထမှာစစ်ကောင်စီကစကိုင်းတိုင်းအတွင်းနေရာသုံးခုကိုလေကြောင်းကနေဘုံကျက်တိုက်ခတ်ခဲ့တာကြောင့်ခလီငယ်တွေအပါအဝင်အပြစ်မဲ့ပြည်သူစုစုပေါင်း26ဦးထဲမှနေသေဆုံးခဲ့ရပါတယ်။ကြာဟာစစ်ကောင်စီအနေနဲ့ပြောင်ရင်းဆိုနေပေမဲ့တစ်ဖက်မှာတော့ကျူးလွန်မှုတွေရဲ့တက်တဲ့အဖြစ်ပေါ်လွင်နေတယ်လို့ပြောလာသူကအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ပ
ါအချမ်းဘတ်စစ်တပ်ဟာဒေါ်လိုင်းအင်အားစုတွေစုမိုးသိမ်းပိုက်ထားတဲ့နယ်မြေတွေထဲကစာတင်ကြောင်းတွေဆေးရုံတွေဆေးပေးဆောင်စခန်းတွေပြည်သူတွေအနေများတဲ့လူနေရပ်ကွက်တွေဈေးတွေစတဲ့နေရာတွေကိုရွေကျက်ရှိနေအပြစ်မှတ်ထားပြီးတော့တိုက်ခိုက်လျက်ရှိပါတယ်အဲ့လိုတိုက်ခိုက်ပြီးတဲ့နောက်မှာဒါတော်လည်းအင်းသမားတွေနဲ့အတူရှိနေလို့ဒီခုလိုမျိုးပြစ်ခတ်တက်ဖြတ်ခံရတာဆိုတော့ဇာတ်ကြောင်းကိုလည်းတပြိုင်တည်းပြောလို့ရှိပါတယ်။ကျန်းဖတ်စစ်တပ်ပြောခွင့်ရဇော်မင်းထွန်းဟာအဂျာစီးယားမီဒီယာကကလေးတွေကိုဘုံရတက်ဖြတ်မှုနဲ့ပတ်သက်ပြီးမြန်မာနဲ့အခါမှာတော်လည်းအင်းအားစုတွေနဲ့အတူတူရှိနေကလေးတွေမကောက်ဘူးဘာလို့မဆိုပြစ်ခတ်တက်ဖြတ်ခံရနိုင်တယ်ဆိုတော့အိဗယ်တက်ရောက်တဲ့အဖြေကိုဖြေသွားဘူးတာရှိပါတယ်။အဓိကတော့တော်လည်းအင်းနဲ့ပြည်သူလူထုကိုခွဲခြင်းလို့တော်လည်းအင်းကိုပုံပြက်စေခြင်းလို့ပြည်သူလူထုအနေနဲ့ဒေါ်လာရေးကိုကြောက်ရွံ့နေအောင်ဒေါ်လာရေးသမားတွေနဲ့အတူမနေရအောင်လှုပ်တဲ့လှုပ်ရက်လိုပဲသုံးသပ်လုပ်ပါတယ်
။စစ်ကောင်းဆောင်နေအောင်လိုင်းဟာပြီးခဲ့တဲ့ရက်ပိုင်းကရုရှားနိုင်ငံမော်စကိုမြို့ကိုတွားရောက်ပြီးနိုင်ငံတကာကောင်းဆောင်တွေအလင်းမှာတော့နိုင်ငံတော်ဝန်အပြစ်ခတ်ရက်စဲထားတယ်ဆိုတဲ့အတန်ကောင်းဟစ်ပြောဆိုမှုတွေလှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုတွေ့ဆုံမှုတွေအပြီးအခုရပိုင်မှာပဲနေ့စဉ်ဆိုသလိုအပြစ်မဲ့ပြည်သူတွေတေဆုံအောင်ပြစ်မှတ်ချတိုက်ခိုက်မှုတွေကိုဇက်တိုက်လှုပ်ဆောင်နေတာပါ။မြေပြင်မှာနေမြေလက်လွတ်ဆုံးရှုံးမှုများလာတိုင်းအရက်သားပြည်သူတွေကိုအကြောက်တရားပုံဝင်အောင်လှုပ်ဆောင်နေတာလည်းဖြစ်ပါတယ်။လေကြောင်းတိုက်ခတ်မှုတွေမကပဲအခုရက်ပိုင်းမှာပဲမကွေးတိုင်းခံကောမြို့နယ်ကလယ်မရွာကိုခလာရ50တရင်စစ်ကြောင်းထိုးလာပြီးရွာထဲကကလေးတွေအပါအဝင်လူငယ်17ဦးကိုတပ်ဖြတ်ကာဒေသခံ20ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒါကြောင့်အိုးကျိန်တွင်ဖြစ်စဉ်ဖြစ်ခဲ့တဲ့မေလ12ရက်ကနေမနေ့ကအထိ3ရက်ကြာအတွင်းအပြစ်မဲ့ကလေးငယ်တွေအပါအဝင်ပြည်သူ50ကျော်တေဆုံခဲ့ရပါတယ်။ပြီးခဲ့တဲ့2023ခုနှစ်ကလည်းစကိုင်းတိုင်းကပ်ဘလူးမြို့နယ်ကပစိကြီးကျွာကိုစစ်ကောင်စီကပုံကျဲတိုက်ခိုက်ခဲ့တာကြောင့်9နှစ်အောက်ကလေးငယ်တွေအပါအဝင်ပြည်သူ190ကျော်တေဆုံခဲ့ရပါတယ်။စစ်ကောင်စီကဒီလိုပြည်သူတွေကိုအစုလိုက်ပြုံလိုက်တတ်ပြီးစစ်ရာဇဝင်မှုတွေကိုကျူးလွန်နေပေမဲ့နိုင်ငံတကာရဲ့အရေးယူမှုကတော့ပြည်သူတွေအတွက်အားရစရာမရှိသေးတဲ့အခြေအနေပါ။ဒါကြောင့်နိုင်ငံတကာကိုအာမခိုးတင်မဲ့လှုပ်ဆောင်တင်တာတွေထိထိရောက်ရောက်လွတ်ဖို့လိုတယ်လို့ CDM ပိုကြီးစင်ရောကဆိုပါတယ်။နိုင
်ငံတကာတော့ကျွန်တော်တို့အမှန်တိုင်းပြောရမယ်ဆိုရင်တိတ်လောက်ကြီးအားကိုးလို့ရမယ်အနေအားမတွေ့ရပြီးရင်ဒီစစ်တပ်ကလည်းအမှန်တိုင်းပြောရမယ်ဆိုတော့တရုတ်ရုရှားသူရဲ့ဘက်ကပေါ့နော်အိန္ဒိယတို့ရှိနေတာဖြစ်တဲ့အတွက်အမှန်တမ်းပြောရင်စစ်တပ်ကနိုင်ငံတကာကိုဂရုမလိုက်ကြောက်လည်းမကြောက်မကြောက်ဘူးပေါ့နော်အဲ့တော့သူနိုင်ငံတကာအားကိုတော့ကျွန်တော်တို့ကအဲ့တော့မျော်လင့်နေလို့လေအလကားပဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီနောက်ပိတ်ဆုံးကျွန်တော်တို့ဒီငလျင်ဘေးဒဏ်တင့်တဲ့ကုညီတဲ့နေရာမှာတောင်းပါပဲစစ်ကောင်စီလက်ထက်ကိုထည့်သွားတဲ့နိုင်ငံအများကြီးရှိတာကိုလည်းထားတွေ့ရတယ်ပေါ့နော်အဲ့တော့နိုင်ငံတကာအားတော့ကျွန်တော်တို့ကကိုးနေလို့မရဘူးဒါကျွန်တော်တို့ဒီစစ်တပ်ကိုကျွန်တော်တို့အဓိကသူတို့ရဲ့ထောက်တိုင်တွေပေါ့နော်ဒေးရင်အဓိကနေရင်ပြီးရင်စစ်လက်နဲ့ပစ္စည်းထုတ်တဲ့ကာဝေးပစ္စည်းဆက်ရုံတွေပြီးရင်စစ်လက်နဲ့ပစ္စည်းတွေထူလောင်ထားတဲ့စစ်လက်နဲ့ပစ္စည်းတက်တွေပေါ့နော်စစ်လက်နဲ့ပစ္စည်းခဲယမ်းပြီးကြောက်တက်တွေကျွန်တော်တို့အဓိကထားပြီးတော့မသိမ့်ပိုင်နိုင်ရင်တော့မှပဲကျွန်တော်တို့ခမ9 9 8လို့မျိုးပေါ့နော်ဝေရောက်ပြီးတော့စီးနေတိုက်ခိုက်တဲ့ဖြစ်စဉ်မျိုးတွေကျွန်တော်တို့ပြည်မာထဲမှာရှိတဲ့အင်အားစုတွေကပေါက်ဆက်ပြီးတော့လုပ်ရမယ့်အဖြေပဲထွက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဒီလိုစစ်ရာဇဝင်မှုတွေကိုကျူးလွန်နေတဲ့အာနာဒိစစ်ကောင်ဆောင်အပါအဝင်စစ်တပ်အရာရှိ23ဦးကိုဖမ်းဆီးဖို့အာဂျင်တီးနားတရားရုံးကဖေဖော်ဝါရီ25မှာဖမ်းဝရမ်းထုတ်ခဲ့ပါတယ်။ဒါဟာအယက်သားအစိုးရလက်ထက်ရခိုင်မှာဖြစ်ပွားခဲ့တဲ့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့ဆက်စပ်တာပါ။ပြီးခဲ့တဲ့နှစ်နိုဝင်ဘာမှာတော့စစ်ကောင်ဆောင်မင်းအောင်လှိုင်ကိုဖမ်းဆီးအရေးယူဖို့နယ်သာလန်အခြေဆိုင်အပြည်ပြည်ဆိုင်ရာရာဇဝင်မှုတရားရုံး ICC ရဲ့ရှေ့နေချုပ်ကအဲ့ဒီတရားရုံးရဲ့တရားသူကြီးကိုဥတိုက်လျှောက်ထားခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်ဆောင်ကတော့ဖမ်းရမ်းထုတ်ခံရပြီးနောက်မှာပြည်ပနိုင်ငံတွေနဲ့ဆက်ဆံသွားလာမှုတွေပိုရှိလာပြီးရုရှားတရုတ်နဲ့ထိုင်းနိုင်ငံတွေကိုပါတာရောက်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေတာပါ။ ရရှာမသွားခင်မေလ6ရက်နေ့မှာယာယီအပြစ်ခတ်ရစည်ကာလာတက်လာတတန်ထမှန်တိုးလိုက်တာဟာလေသူဟာအကြမ်းဖက်ပဲညီချင်းရေးကိုဖော်ဆောင်နေသူအဖြစ်ပုံရိပ်ဖမ်းလိုက်ခြင်းဖြစ်တယ်လို့နိုင်ငံရေးစောင့်ကြည့်သူတွေကဆိုကြပါတယ်စစ်ကောင်စီကနိုင်ငံတကာမှာပုံရိပ်ကောင်းရစီဖို့အပြစ်ခတ်ရစည်တတန်တိုးထားပေမယ့်တစ်ဖက်မှာတော့အစုလိုက်ပြုံလိုက်တပ်ဖြတ်မှုအပါအဝင်စီရေးဖော်ဆောင်မှုတွေကိုမပြတ်မကွက်အရှိန်မြှင့်လှုံ့ဆော်နေတာပါလေရက်စီဒီအမ်ဘူဂျီနေဝင်အောင်က
သူတို့ကပြင်းမှတ်ဖတ်ပုံတင်လို့ခေါ်တာပေါ့ကျွန်တော်တို့နေတတ်မှာဆိုရင်ပြင်းမှတ်ဖတ်ပုံတင်နေတော့မှခုနကပိုက်လို့ညင်ကြလိုက်တာပေါ့ပြင်းမှတ် A ဆိုဒီပြင်းမှတ် B ဆိုဒီပေါ့ပြင်းမှတ် C ဆိုစီလို့ဒီပြင်းမှတ် ABC ကျန်တဲ့စကားမျိုးဒါပိုက်ပိုက်ရှိမှုရဆိုပဲညွန်ကြတာကျန်သူတို့ပဲတော့သူကဗတ်တင်ကြောင်းနေဘုံကြီးကြောင်းနေအဲ့လိုဒီခုနကဟိုအားထဲမှာမပါဘူးသူကဗတ်တင်ကြောင်းလေးသူတို့တက်ချင်ရန်သူပဲကျန်သူတိုက်ခဲ့ပါဒီလိုမျိုးပဲပြောတာပုံကြောင်းလည်းရန်သူချန်သူတိုက်တဲ့ပဲဒါမျိုးပဲတတ်မှတ်ပြီးတော့သူတိုက်ခိုက်ကြပါဘူ
းလက်ရှိမှာလည်းစစ်ကောင်စီကနိုင်ငံတကာမှာပိတ်ပင်ထားတဲ့ဖြတ်အားပြင်းကလစတာလို့ခေါ်တဲ့ထက်ဆင့်ပောက်ကွဲစေတဲ့လက်နက်တွေကိုအသုံးပြုပြီးအပြစ်မဲ့ပြည်သူတွေကိုပြစ်မှတ်ချတိုက်ခိုက်လာနေတယ်လို့စစ်ရေးကြမ်းကျင်သူတွေကသုံးသပ်ကြပါတယ်အပြစ်မဲ့ကလေးငယ်တွေတည်ဆုံခဲ့ရတယ်။ဦးကျိန်တွင်ဖြစ်စင်မှာဆိုရင်လေဂျီလိုလက်နက်ကိုအသုံးပြုတိုက်ခိုက်တာဆိုတဲ့ပြောဆိုချက်တွေရှိနေပါတယ်။ဂျီလိုထိခိုက်မှုပြင်းထန်တဲ့လက်နက်နဲ့အပြိုင်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေရဲ့ဘဝတွေကတော့စတိခံနေကြရစေပါ။ဒီသတင်းဆောင်မကိုတန်လင်းခက်ခက်ပေးပို့ထားတာဖြစ်ပါတယ
်။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား။Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Burmese ကို Facebook မှာ Share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like Share ပြီး Like မျှဝေမှတ်ချက်ပေးပါ